တရုတ်နိုင်ငံမှာထိန်းသိမ်းခံထားရတယ်လို့မကြာသေးခင်ကသတင်းတွေထွက်ပေါ်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့ခေါင်းဆောင်ဟာစေကူတာမှုခံယူနေတာဖြစ်ကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့မှပဲပြောဆိုလိုက်ပါတယ်
။မြန်မာ民族民主同盟军的领导人彭德仁此前申请来中国看病。
MNDA အဖွဲ့ခေါင်းဆောင်ဥဖုံတာရှင်ဟာတရုတ်နိုင်ငံမှာစေကူတာဖို့ခွင့်တောင်းခဲ့တာဖြစ်ပြီးအခုကစေကူတာမှုခံယူနေပြီးပြန်လည်နလန်ထူလာနေပြီလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်တန်းကဒီကနေ့ပီကင်းမြို့တော်မှာပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်လာရှိုးမြို့ကနေဆုတ်ခွာဖို့တရုတ်နိုင်ငံကတောင်းဆိုထားတာကိုငြင်းဆန်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးမှ MNDAA ခေါင်းဆောင်ဥဖုံတာရှင်ကိုတရုတ်နိုင်ငံကထိန်းသိမ်းထားတယ်ဆိုတဲ့သတင်းတွေလည်းနောက်ဆက်တွဲထွက်ပေါ်လာတာပါ။ပြီးခဲ့တဲ့ဩဂုတ်လကဝါခေါင်းဆောင်အနေနဲ့တွေ့ဆုံအောင်မှာတရုတ်အစိုးရအထူးကိုယ်စားလှယ်တင်ရှိကျွန်းက MNDA အဖွဲ့အနေနဲ့လာရှိုးမြို့ကနေဆုတ်ခွာပေးဖို့မလိုက်နိုင်ရင်အရေးယူမယ်လို့တတိတပေးထားတဲ့အကြောင်းပြင်ပကိုပေါက်ကြားခဲ့တဲ့မှတ်တမ်းကိုကိုကားပြီးသတင်းတွေမှာဖော်ပြပါတယ်။ဥဖုံတာရှင်နဲ့ရောမိသားစုနဲ့ပါရင်းနှီးသူတိုင်းရင်းသားခေါင်းဆောင်တို့ကတော့မကြသေးမီခင်တီဆက်သွယ်ရပြီးလွတ်လွတ်လပ်လပ်စကားပြောခွင့်ရခဲ့တယ်လို့ဗီဒီယိုကပြောဆိုပါတယ်။